တရုတ်နယ်စပ်ကုန်သွယ်ရေးမှာတရုတ်ယွမ်ငွေကိုသုံးဖို့နဲ့ယွမ်ငွေစည်ရင်းဖွင့်မှာကုန်သွယ်လိုင်စင်ထုတ်ပေးမယ်ဆိုတဲ့မြန်မာဗဟိုဘဏ်ရဲ့မူဝါဒအပြောင်းအလဲတချို့ကြောင့်နယ်စပ်မှာကုန်သွယ်ရေးတံပိုးကျဆင်းသွားတယ်လို့မြန်မာကုန်သည်တွေကပြောပါတယ်။ပြည်တွင်းဘဏ်တွေကဗဟိုဘဏ်ရဲ့တတ်မှတ်ဈေးတိုင်းပြင်ပပေါက်ဈေးထက်နည်းတဲ့နှုန်းထားနဲ့ယွမ်ငွေကိုဝယ်ယူနေရတာကြောင့်နယ်စပ်ကုန်သွယ်ရေးမှာအဆင်မပြေမှုတွေဖြစ်လာတာပါ။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါရှင်။
ပြည်တွင်းဘဏ်တွေမှာတရုတ်ရန်ငွေစင်းဖွင့်ထားတဲ့သူကိုပဲသွင်းကုန်လိုင်စင်ရောက်ရမှာဖြစ်တယ်လို့ပို့ကုန်သမားတွေကလည်းဗဟိုဘဏ်ကသတ်မှတ်ထားတဲ့ဈေးအတိုင်းဝင်ငွေရဲ့65ရာခိုင်နှုန်းကိုဘဏ်တွေစီပြန်ရောင်းရတဲ့အတွက်အဆင်မပြေကြောင်းနယ်စပ်ကုန်သွယ်တွေက VOA ကိုပြောပါတယ်။လုပ်ငန်းရှင်တွေကတရုတ်နဲ့ကုန်သွယ်တာမှာယွမ်နဲ့အမေရိကန်ဒေါ်လာကိုပြင်ပမှအဆင်ပြေတယ်လို့ဝယ်ယူသုံးစွဲကြတာပါ။အခုတော့စစ်ကောင်စီလက်ထက်မှာဘဏ်စနစ်နဲ့ထိန်းချုပ်ပြီးယွမ်ငွေနဲ့ပဲကုန်သွယ်ဖို့ညွှန်ကြားလာတာဖြစ်ပါတယ်။မြန်မာဗဟိုဘဏ်ကတရုတ်ငွေတရွန်ကို295ကျပ်သတ်မှတ်ထားပါတယ်။ဒါကပြင်ပပေါက်ဈေးတက်700ကျော်လောက်กว่าနေတာပါ။ဒါကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာယွမ်နဲ့ကျပ်ငွေလဲနှုန်းကြောင့်ကျဆင်းသွားတယ်လို့မူဆယ်နယ်စပ်ကုန်သွယ်တူက VOA ကိုပြောပါတယ်
။တရုတ်ဘဏ်အကောင့်ရှိရမယ်။အဲ့ဒီအကောင့်မှာသူကဒီအစိုးရဘုံရှိတဲ့အခါမှာအဲ့ဒီ tension နဲ့တွားတာကိုအဲ့ဒီမှာသူကသတ်မှတ်ထားတာ65ရာနှုန်းလို့တော့သူကဒီလိုသတ်မှတ်ပြီးနဲ့သတ်မှတ်ပြီးရဘလောက်กว่าနေပြီဆိုလို့ခုမြေတွေမှာကျွန်တော်တရားဟို4,800လောက်ရနေတဲ့အချိန်မှာအဲဒီတက်မှတ်ကြီးရဲ့ကျတော့38,000ဝင်းကျင်လောက်နဲ့သူကအဲ့လို65,000လုံးကိုအဲ့လိုဖြတ်တယ်35,000လုံးတော့သူကပေါက်ရင်းနဲ့ပေးတယ်အဲ့ဒီခါကျတော့သူကကုန်ပေးမကဲတဲ့ခါကျတော့ကျွန်တော်ကုန်ကျမှုတောင်းလို့ကြားတယ်
တရုတ်ကနေတင်သွင်းမဲ့လုပ်ငန်းရှင်တွေကိုလည်းယွမ်ငွေစည်ရင်းဖွင့်လာဖို့မြန်မာနိုင်ငံဗဟိုဘဏ်ကဇွန်လ1ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တရုတ်နယ်စပ်ကုန်သွယ်ရေးမှာယွမ်ငွေကိုပဲအဓိကထားပြီးသုံးစွဲတော့မယ်လို့ဗဟိုဘဏ်ကပြီးခဲ့တဲ့နှစ်ကတည်းကပြောနေခဲ့တာပါ။ကုန်သွယ်ရေးမှာအမေရိကန်ဒေါ်လာအစတရုတ်ယွမ်ငွေကိုသုံးစွဲဖို့မြန်မာစစ်ကောင်စီကကြိုးစားနေပေမဲ့ယွမ်ငွေစည်ရင်းဖွင့်ပြီးအလုပ်လုပ်ရတာအဆင်မပြေကြောင်းနယ်စပ်ကုန်သွယ်တွေကပြောပါတယ်။အခုနောက်ပိုင်းပြည်တွင်းဘဏ်တွေမှာယွမ်ငွေစည်ရင်းဖွင့်လာတဲ့လုပ်ငန်းတွေကိုပဲသွင်းကုန်လိုင်စင်ထုတ်ပေးတော့မယ်လို့မြန်မာဌာနဆိုင်ရာအသိအထိထုတ်ပြန်ခဲ့တာပါ။ဒီလိုငွေစင်းရင်းနဲ့ထိန်းချုပ်တာကြောင့်လွတ်လပ်တဲ့ကုန်သွယ်မှုမဖြစ်တော့ဘူးလို့ကျင်စန်းကြော့နယ်စပ်ဂိတ်ဘက်မြန်မာကုန်သွယ်တူဦးက VOA ကိုပြောပါတယ်
ကျွန်တော်တို့ကိုယ်တိုင်ကအပြစ်မှမူဆက်မှာပြင်ပေါက်ခြင်းနဲ့ကျွန်တော်တို့လဲပိုင်ကိုမရှိတော့ဘူးဗျာကျွန်တော်တို့ကဒီရောင်းမဲအကောင့်နဲ့ပုံမှာပမာဏကိုကြည့်ရအောင်မှာသူကရောင်းမဲကိုရောင်းနဲ့ပြန်လဲပေးတဲ့သဘောဖြစ်သလားအဲ့တော့အဲသူကငွေပေါ်မှာအခွင့်ပြောင်းတော့တဲ့သဘောပြန်ဖြစ်သလားပစ္စည်းကိုရင်းတော့သူကျုပ်ကကိုယ့်ကိုယ်ကိုလဲထားပြီးပစ္စည်းကယူလာလို့ရတယ်ဗျာကိုယ်ဆိုရင်အဲ့လိုကြီးဝယ်ထားပြီးယူလာလို့မရဘူးအဲ့ဒီအကောင့်ထဲကိုပြန်ချက်ပြရတာမဟုတ်ရဘူးဝယ်တဲ့ချိန်တစ်ခါကောက်တယ်တစ်ခါပစ္စည်းပေါ်မှာခုနှစ်ခါပြန်ကောက်တယ်နှစ်ခါကောက်တဲ့ဘောပဲပြန်ဝင်ကောက်တဲ့ဘောတရားတော့
ပြီးခဲ့တဲ့မေလလယ်ပိုင်းမှာလည်းတန်တမနီတွင်းကုန်လုပ်ငန်းတွေကိုအမေရိကန်ဒေါ်လာအစားတရုတ်ယွမ်ငွေကိုပြောင်းလဲသုံးစွဲဖို့ကုန်သွယ်ရေးဦးစီးဌာနကဖိအားပေးခဲ့ပါတယ်။အလားတူပဲစေဝါတင်သွင်းတဲ့လုပ်ငန်းရှင်တွေကိုလည်းတရုတ်ယွမ်ငွေထိုင်းဘတ်ငွေနဲ့အစားထိုးပြီးကုန်သွယ်ဖို့ညွှန်ကြားခဲ့တာပါ။ယွမ်ငွေစည်ရင်းဖွင့်ခိုင်းတာဟာတွင်းကုန်လုပ်ငန်းရှင်တွေအတွက်အခွန်အကျဉ်းကျဉ်းဆောင်ရသလိုဖြစ်နေကြောင်းကျင်စန်းကြော့နယ်စပ်ကကုန်သွယ်ကပြောတာပါ။ယွမ်ငွေ
နဲ့ကြာအဆင်မပြေဘူးလို့ပြောတော့အဆိုးရပါဏာကုမ္ပဏီလောက်တဲ့သူတွေကလုံးပိုက်ကိုရှိရတာပေါ့။အကောင့်ထဲမှာငွေသွားတာကြာတာရှိတယ်လေ။အမှန်ကုန်တယ်ကြီးကြီးကျတော့ကျွန်တော်လုပ်ပိုက်ကိုမရှိတော့ဘူးပြောလိုက်တော့။ဒီမှာကျွန်တော်ပြောကြည့်ရကြာဆိုဟိုကားကြီးကိုဝယ်လာပြီးမှကျွန်တော်ပြရမယ်မှာအခွင့်ဆောင်ပြီးမှပါသူသွားတာပေါ့ဗျာ။ကိုယ်လည်းဝယ်လာပြီးသွားတာပေါ့အခုကျကိုယ်လည်းဝယ်ဖို့မရှိတော့ဘူးဗျာ။သူကပေးအစိုးရနဲ့သူကပေးဝယ်ပေးတဲ့ပုံစံမျိုးကြီးဖြစ်သွားတာပေါ့အဲ့လိုမျိုးကြီး။
အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံခြားငွေအထူးသဖြင့်အမေရိကန်ဒေါ်လာမလုံလောက်တဲ့ပြဿနာကိုဖြေရှင်းဖို့မြန်မာဗဟိုဘဏ်ကညွှန်ကြားချက်တွေမကြာခဏထုတ်ပြန်ပြီးထိန်းချုပ်ခဲ့ပါတယ်။တရုတ်၊ထိုင်း၊အိန္ဒိယနယ်စပ်တွေမှာသက်ဆိုင်ရာနိုင်ငံတွေရဲ့ငွေကြေးအတိုင်းပဲကုန်သွယ်ဖို့လည်းညှိနှိုင်းနေကြတာပါ။ဒါပေမဲ့ဗဟိုဘဏ်ထိန်းချုပ်ထားတဲ့နိုင်ငံခြားငွေလှမ်းနှုန်းတန်ဖိုးဟာပြင်ပပေါက်ဈေးနဲ့ကွာဟမှုတွေရှိနေပါတယ်။ဗဟိုဘဏ်ကတော့သူတို့သတ်မှတ်ထားတဲ့ရည်ညွှန်းနိုင်ငံခြားငွေလှမ်းနှုန်းတွေကိုပြောင်းလဲမှာမဟုတ်ကြောင်းဘဏ်တွေမှာနိုင်ငံခြားငွေတွေကိုတိုးပြီးရောင်းချပေးမှဖြစ်ကြောင်းမေလ26ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ